အာရှဒေသရဲ့စီးပွားရေးပြန်ပြီးနယ်လန်ထူလာမှုကိုချင်းချောင်းနေတဲ့ဆိုးရွားတဲ့ရာသီဥတုနဲ့တဘာဝဘေးရန်တွေကနေတက်ရောက်မှုတွေကိုလျှော့ချနိုင်ရေးအာရှနိုင်ငံတွေအတူတကွလှုပ်ဆောင်ကြရမယ်လို့ကုလသမဂ္ဂအေဂျင်စီတစ်ခုကပြောလိုက်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာကျင်းပတဲ့သုံးရက်ကြာညီလာခံတစ်ခုရဲ့အဖွင့်ဗိုလ်တခုနေ့မှာအာရှနိုင်ငံ32နိုင်ငံကကိုယ်စားလှယ်တွေကိုအာရှပစိဖိတ်ဒေသကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးကော်မရှင် UNSCEP ဒုတိယအကြီးအကဲနာဂက်စ်ကူမားကသတိပေးပြောကြားခဲ့တာပါ။1980ပြည်နှစ်ကနေ2009ခုနှစ်တွင်ဖြစ်ခဲ့တဲ့တဘာဝဘေးရန်တွေကနေအာရှဒေသဟာသေဆုံးမှုတွေအားလုံးရဲ့85ရာခိုင်နှုန်းစီးပွားရေးဆုံးရှုံးမှုတွေအားလုံးရဲ့38ရာခိုင်နှုန်းခန့်စားခဲ့ရတယ်လို့ UNSCEP ကထုတ်ပြန်တဲ့အစီအစဉ်ကစားတစ်ခုမှာဖော်ပြထားပါတယ်ခင်ဗျာ။